မိုက်ကျွန်တော်ခမောင်စိုးပ
ါဒီရပိုင်တွင်မှာအမေရိကန်လက်ထောက်နိုင်ငံယာယီဝန်ကြီးအပါအဝင်အမတ်တွဲဆောင်တဲ့ပုံကူတွေအများပြားရှိပါတယ်အဲဒီကမ္ဘာခေါင်းဆောင်တချို့နဲ့တယ်လီဖုန်းပြောတယ်လို့လည်းကျွန်တော်သိရပါတယ်အဲဒီပြောဆိုမှုတွေကနေတိုင်းပြည်အတွက်ဘလောက်အားတက်စရာစေကောင်းတယ်လို့ပြောနိုင်မလဲမှာ
အလုံးကတော့ဒီတိုင်းပြည်အတွက်သူတို့ဝင်သားကြတာပေါ့ဒီတကယ်ပဲဒီမိုကရေစီလမ်းကြောင်းပေါ်ရောက်သွားတော့မယ်ဆိုတာကိုဒီမိုကရေစီကိုလူလာတဲ့ပုံကူတွေအလုံးကတော့ဝင်သားကြတာပါလေ
ပြီးခဲ့တဲ့ပိုင်းတွင်အမဗိုလ်ချုပ်မူကြီးဟောင်းဦးတန်းရွှေမိသားစုတရားတယောက်နဲ့တွေ့တယ်ဆိုတာဟုတ်ပါသလားခင်ဗျာ
ဟုတ်ပါတယ
်မဒီတိုင်းသားတော်လှန်ရေးအဖွဲ့တရားတော့အမဦးဆောင်မဲ့ဒီအစိုးရတဲ့အနေနဲ့ပြည်တွင်းညီညာချင်းကိုထိထိကျကျဆောင်ရွက်နိုင်မယ်ဆိုပြီးသူတို့မျှော်လင့်တဲ့စကားတွေကျွန်တော်တို့ကိုယ်တိုင်လည်းကြားရတယ်တခြားသူတို့ပြောတာတွေလည်းကြားရတာပေါ့နော်အမနေ့ကကျွန်တော်ဝန်ကြီးဦးအောင်မင်းနဲ့တွေ့တော့ကလည်းသူကအမကတဲ့ဒီညီညာရေးလုပ်ငန်းတွေကိုဦးစားပေးဆောင်ရွက်မယ်လို့သူမျှော်လင့်ပါတယ်ပြောတယ်အဲ့တော့အမအဲ့တော့ဒီပြည်တွင်းညီညာချင်းကိစ္စတွေကိုအဘယ်လိုဦးစားပေးပြီးဘာတွေများလုပ်မယ်ဆိုတာကျွန်တော်သိလို့ရမလား
အခုဟာအပြစ်ခတ်ရစဲရေးကိစ္စနဲ့ပတ်သက်ပြီးတော့ number political framework ဆွဲရတဲ့ပတ်သက်ပြီးတော့မတို့အခုလုပ်နေတဲ့ဟာတွေကဆက်ပြီးတော့လုပ်ဖို့ဆိုလို့ရှိရင်အခုတည်းကစပြီးညှိရမှာဘာဖြစ်လို့လဲဆိုတော့ MPC လုပ်ခဲ့တဲ့ကိစ္စတွေတချို့ကောင်းတဲ့ဟာတွေကိုကျွန်တော်ဆက်ပြီးလုပ်ချင်တယ်တချို့တွေကပြောင်းမသင့်တဲ့လို့ထင်တဲ့ကိစ္စတွေတော့မတို့ပြောင်းမှာပေါ့အဲ့တော့အခုတည်းကညှိပြီးတော့လုပ်ဖို့လိုတယ်ဒါကြောင့်မလို့တွေးတဲ့လူတွေနဲ့စောစောစီစီတွေးဖို့ဆိုတာဟာဒီနိုင်ငံရဲ့ကိစ္စအဝါဝငြိမ်းချမ်းရေးအပါအဝင်အတွက်အများကြီးကောင်းတယ်။ဒါကြောင့်မြန်မြန်ဆန်ဆန်ဖြစ်စေချင်တယ်။မတော်ကမြန်မြန်ဆန်ဆန်ဖြစ်စေချင်တယ်ဆိုတော့အာဏာလွှဲပြောင်းရေးကိုပြောတာမဟုတ်ဘူး။ချောချောမွေ့မွေ့အာဏာလွှဲပြောင်းရေးဖြစ်စေမဲ့ခြေလှမ်းတွေကိုတလှမ်းပြီးတလှမ်းမြန်မြန်ဆန်ဆန်ယူမှဥပဒေအရအာဏာလွှဲပြောင်းရမယ့်အချိန်ရောက်တဲ့အခါကျရင်လုတ်တင်လုတ်ထိုက်တဲ့ကိစ္စတွေငြိမ်းချမ်းရေးရရှိဖို့ဟာတွေအပါအဝင်ချက်ချင်းလုပ်သွားလို့ရမှာ
။အခုတော့တမရိုက်ဦးသိန်းစိန်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့အမတွေ့မဲ့ရဲ့တတ်မှတ်ပြီးပြီလား
အတတ်မှတ်ရမဟုတ်မတ်မှတ်တာမဟုတ်ပါဘူးဘယ်ကောင်တတ်မှတ်တာ
အမဖွင့်မဲ့အစိုးရထဲမှာ NLD ပါတီဝင်မဟုတ်တဲ့တိုင်းရင်းသားတွေရောပါမလားခင်ဗ
ျမတော်ဖွင့်မဲ့အစိုးရထဲမှာ NLD ဖွင့်ဝင်မဟုတ်တဲ့တိုင်းရင်းသားတွေလည်းပါမယ်တခြားနိုင်ငံကိုအကျိုးပြုနိုင်မဲ့လူတွေလည်းပါနိုင်လိမ့်မယ်လို့မတော်ပြောနေတယ
်လက်ရှိကချင်းပြည်နယ်နဲ့ရှမ်းပြည်နယ်ကတိုက်ပွဲတွေရောအမဘယ်လိုသဘောထားလဲ
ဒါပဲကောင်းမလဲနိုင်ငံအတွက်ဘယ်လိုလုပ်ကောင်းမလဲပြည်တွင်းစစ်ဆိုတာတိုင်းပြည်အတွက်ဘယ်လိုမှမကောင်းနိုင်ဘူး။နောက်ရွေးကောက်ပွဲကပြီးတာမှဘာမှမကြသေးဘူး။ငြင်းချိုင်းရေးကဝေးနေသေးတယ်ဆိုတဲ့ပုံစံမျိုးဖြစ်နေတာပေါ့။အဓိကကတော့ဒီပြည်တွင်းစစ်ဆိုတာပြည်သူလူထုကိုအရန်ဒုက္ခပေးပါတယ်။ရှမ်းပြည်ကပုံနေတွေ့ပြီမလား။ဥက္ကမဆွတွေ့တာပဲ။ဥက္ကမဆွတို့မီဒီယာလူတွေအသိဆုံးပဲပေါ့။ဘယ်လောက်ပြည်သူတွေခံနေရလဲဆိုတာ
။အဲ့တော့မှအရင်ဆုံးအခုအစိုးရဖွဲ့ပြီးလို့ရှင်အတီတီတိုင်းသားတွေပတ်သက်တဲ့ဘာတွေလုပ်မလဲမှာ
တိုင်းသားတွေပတ်သက်တဲ့အရအများကြီးပဲလုပ်အောင်မှာအဒေသဖွံ့ဖြိုးရေးတင်မပြီးသေးဘူးလေအဓိကအဲ့တော့ညီညာရေးပေါ့ညီညာရေးရှိရမယ်ဒေသဖွံ့ဖြိုးရေးဒေသဖွံ့ဖြိုးရေးဆိုတာပြောတော့တော့တကြောင်နေတာအင်တန်ကျေပြတ်ပါတယ်အကြမ်းရေးပညာရေးလူမှုရေးယဉ်ကျေးမှုအရန်ကျေပြတ်နေနောက်အရေးကြီးဆုံးကတော့ပြည်ထောင်စုစိတ်ဓာတ်ပြည်ထောင်စုစိတ်ဓာတ်ကျေကျေပြတ်ပြတ်ဖြစ်သွားပြီးတော့ဒီနိုင်ငံမှာအမြင့်တွေ့ဖို့ပဲ
အဲ့တော့အမပြည်တော်စုအစိုးရဖွဲ့မယ်ဆိုပြီးကြားတာဟုတ်လား
ဖွဲ့တယ်ဆိုတာကြည်ပြည်တော်စုအစိုးရပဲဖွဲ့ရမှာပေါ့နှုတ်ဘယ်လိုဆိုတာဖြစ်မှာလဲတိုင်းဆိုတာလားဘယ်ဟုတ်မလဲဒီပြည်သူလူထုကနေတင်မြှောက်လိုက်တာပြည်တော်စုလွတ်တော်ကိုတင်မြှောက်လိုက်တာဆိုတော့ပြည်တော်စုအစိုးရဖွဲ့ဖို့ပေါ့
ဩကျွန်တော်ဆိုတာဒီပြည်တော်စုတိုင်းရင်းသားတွေတကယ်စုံစုံညီညီနဲ့တကယ်ပင်လုံစိတ်ဓာတ်အခြေခံနဲ့အစိုးရအဖွဲ့တစ်ဖွဲ့အဲ့ဒီဘယ်လိုဖြစ်လာမလားလို့မေးတာပ
ါပင်လုံစိတ်ဓာတ်ဆိုတာဟာဘယ်အစိုးရမှမဆိုရှိနိုင်ဘူးဒီလိုစိုးရဖွဲ့မှာပြင်လုံစိတ်တက်ရှိရမယ်မဟုတ်ဘူးတကယ်တော့ဗျောင်းမြန်ဖြစ်ရမယ်ဘယ်လိုအစိုးရပဲတက်လာတက်လာဒီနိုင်ငံမှာတက်လာတဲ့အစိုးရဟာပြည်ထောင်စုစိတ်တက်ကိုခြေခံရမယ်ဆိုတာမျိုးဖြစ်ရမှာ
အဲ့တော့အမအစိုးရအရင်ဗမာပြည်မှာရှိခဲ့တဲ့အစိုးရတွေနဲ့မတူတဲ့ပုံစံမျိုးလေမှာတခုဘယ်လိုပုံစံအစိုးရဖြစ်မှာ
မွားတို့ဟာ NLD ကအခုအစိုးရလုံးဝ NLD ပါတီတခုတည်းနဲ့ဖွဲ့နိုင်တဲ့အခြေအနေရှိပေမဲ့အစတွေကပြောထားတယ်အမျိုးသားရင်ကြားစစ်ရေးကိုအခြေခံပြီးတော့ဒီလိုမလုပ်ဘူးနိုင်လို့အားလုံးယူမယ်ဆိုတဲ့ပုံစံနဲ့မလုပ်ဘူး။နိုင်လို့မျှပြီးတော့အားလုံးနဲ့အတူပူးပေါင်းလုပ်မယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့လုပ်မယ်။ NLD ကတော့ဦးဆောင်မှာပေါ့။ဒါပြည်သူလူထုရပေးထားတဲ့တာဝန်လေ။ပြည်သူလူထုကနေပြီးတော့ NLD ကိုမဲပေးတယ်ဆိုတာဟာအစိုးရဖွဲ့ဖို့အတွက်တာဝန်ပေးတာပဲ။အဲ့ဒီအတွက်လည်းမတော်ပြောင်ပြောင်တင်းတင်းပဲတောင်းခံခဲ့တာပဲ။ NLD ကိုမဲပေးပါအစိုးရဖွဲ့နိုင်တဲ့အခြေအနေဖြစ်အောင်လို့မဲပေးပါဆိုပြီးတော့တောင်းခံခဲ့တယ်။ပြည်သူကလည်းတောင်းခံတဲ့အတိုင်းမတော်စန္ဒာကိုဖြစ်ပေးခဲ့တယ်။အဲ့တော့ပြည်သူရဲ့လို့အချက်တူတယ်မတို့ကပြန်ပြီးတော့ဖြည့်ပေးဖို့တာဝန်ရှိတာ
မိုက်ခုဟုတ်ဖားကမှာ21ရက်နေ့ကဒီကြောက်စိမ်းကုမ္ပဏီတွေကမြေစာပုံပြိုကျလို့လူတရာကျော်တေးသွားတယ်အဲ့ဒီ ဖြစ်ပြက်မျိုးကိုအမဘယ်လိုသုံးသပ်လဲခင်ဗျာ
ဒါပထမဦးဆုံးချိန်မဟုတ်ဘူးလေဒီနေ့မှာဒါမှ၅ချိန်မြောက်လို့မှနားလည်တယ
်
အဲ့တော့ဒီလိုဟာတွေကတရားဥပဒေစိုးမိုးရေးမရှိတာပါတယ်ပြည်သူတွေရဲ့လုံခြုံမှုအသက်အိုးအိမ်စီစဉ်ကိုတောင်းပန်မထားတဲ့အခြေအနေမျိုးကိုလည်းရောင်ပြတ်တယ်လို့မှတော့ဒီလိုပဲမြင်ပါတယ
်ဒီအပိုင်းဟိုအိမ်ပေါ်မိန်းကလေးတယောက်နှိမ့်ဆက်ခံတဲ့တည်ရင်လည်းအမကြားပြီလို့ယူဆပါတယ်ဒီကလေးအလုသမားတွေခိုင်းစေတာနှိမ့်ဆက်ခံတာဒီလိုအိမ်ပေါ်မိန်းကလေးတွေနှိမ့်ဆက်ခံတာအတမ်းမျိုးတွေကအဆက်တိုက်ကြီးဖြစ်နေမှာအဲ့ဒါအသိဉာဏ်ချိုးတက်မှုကြောင့်လားဒါမှမဟုတ်ကျွန်တော်ဥပဒေချိုးတက်မှုကြောင့်လားခင်ဗျာ
အလုံးပါတယ်အခြေအနေတစ်ခုကိုထိမ့်သိမှုဆိုတာဟာဥပဒေကြီးနဲ့လည်းမပြည့်ဘူးတရားဥပဒေစိုးမိုးရေးဆိုတာရှေ့ရမယ်တရားဥပဒေစိုးမိုးရေးဆိုတာဟာနံပါတ်၁ကတော့အုပ်ချုပ်ရေးပိုင်းဆိုင်ရာနဲ့ဆိုင်တာပေါ့။ဒါဥပမာရဲနဲ့တော့ဆိုင်မယ်။တရားစီရင်ရေးဘက်နဲ့ဆိုင်မယ်။နောက်ပြီးတော့လေလူအတိုင်းဝိုင်းနဲ့လည်းဆိုင်တယ်။ငါတို့ဟိုနိုင်ငံမှာပေါ့နော်ဒီလိုကလေးတယောက်ကိုနှိမ့်ဆက်နေတာကိုပတ်ဝန်းကျင်ကသိလို့ရှိရင်ကြည်နေကြသလား။ဒါကိုရဲကိုမတိုင်ရဘူးလား။ဒီဟာဥပဒေအရအရေးယူတဲ့နေဆိုတာကိုနားလည်ဖို့ဆိုတာလည်းပြည်သူလူထုမှလည်းဒီအသိစိတ်တာရှိရမယ
်။အရင်ကအမအိုလူလာရင်အရေးယူခံရတဲ့ဝန်ထမ်းတွေကအဲ့ဒီဝက်ကတော့အခုကျွတ်သွားပြီပေါ့။မာနော်ဒါပေမဲ့သူတို့အခုစိုးရိမ်နေတာကအမတ်ခံရမယ်ဝင်ကြီးတွေအရာရှိတွေကပေါ့နော်သူတို့အထက်ကလာမယ်ပုံကိုတွေကသူတို့ကိုများဘယ်လိုဆက်ဆံမှာလဲဆိုတဲ့ကိစ္စပေါ့လူတွေဆိုရလဲအာနာရှိလာရင်ရှိတဲ့လျောက်တချို့ဟာဒီလိုပဲအာနာပြကျင်ဆက်ဆံတာရှိတာနော်အဲဒါပေမဲ့သူတို့အများဆိုတာသူတို့ဘဝတွေပြောင်းလဲတိုးတက်လာတော့မယ်လို့လဲသူတို့ကယုံကြည်မျှော်လင့်နေကြတယ
်အာနာပြကျင်တဲ့ပုံကိုတွေကတော့ NLD ကဘယ်တော့မှဝင်ကြီးနေရပြေးမှာမဟုတ်ပါဘူးအစတည်းကတည်တည်ဆဲဆဲပြောထားတာပါဒါရာဓုခအမှာမဟုတ်ဘူးနေရပေးမှာမဟုတ်ဘူးတာဝင်ပဲပေးမှာတာဝင်ကိုမယူတတ်လို့ရှိရင်ပြည်သူလူထုကိုမလေးစားလို့ရှိလို့ရှိရင် NLD အစိုးရဖွဲ့ဝင်တယောက်ဖြစ်ဖို့ဆိုတာမဖြစ်နိုင်ပါဘူ
းအမအစိုးရဝန်ထမ်းတွေတခုများပြောနိုင်ပ
ါအစိုးရဝန်ထမ်းတွေရဲ့အခြေအနေတွေဘဝတွေတိုးတက်ဖို့ဆိုတာဒီဝန်ထမ်းတွေအတွက်တည်းမဟုတ်ဘူးနိုင်ငံအတွက်ပါလိုအပ်တယ်အဲဝန်ထမ်းတွေကလည်းနိုင်ငံကိုချစ်စိတ်နဲ့နိုင်ငံအတွက်ငါတို့ဝန်ထမ်းမယ်ဆိုတဲ့စိတ်ဖြစ်စေအောင်လို့လည်းငါတို့ကနေရောအားလုံးဝိုင်းပြီးတော့ကြိုးစားမယ်ပြည်သူကလည်းဒီဝန်ထမ်းတွေဟာပြည်သူအတွက်ပြည်သူဝင်ကိုထမ်းတဲ့ပုဂ္ဂိုလ်တွေဆိုတာယုံကြည်နိုင်အောင်လို့လည်းဝန်ထမ်းတွေဘက်ကလည်းလုပ်ရမယ်။တစ်ဖက်သက်ဘယ်တော့မှမဖြစ်နိုင်ဘူး။ငါအမြဲပဲပြောတယ်ဒီတိုင်းနိုင်ငံတိုးတက်ရေးအတွက်ငါတယောက်တည်းနေနေသားသား NLD တစ်ခုတည်းလည်းလုပ်ပေးလို့မရဘူး။ပြည်သူလူထုအားလုံးပါဝင်မှာ။အခုရွေးကောက်ပွဲများအောင်အောင်မြင်မြင်ဖြစ်တယ်ဆိုတာဘလူးကြောင့်ဖြစ်တာလဲပြည်သူကြောင့်ဖြစ်တာပဲ။အခုရွေးကောက်ပွဲတွေနောက်ပိုင်းမှာလည်းပြည်သူကဘလောက်စိတ်ကန့်ရှိလဲ။ဘလောက်တိခန့်လဲ။ဘလောက်စိတ်ရှည်လဲ။ဒီဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်တွေအရအာဏာလွှဲပြောင်းရေးဆိုတာ3လကြာမယ်3လဆိုတာနည်းတဲ့အချိန်မဟုတ်ဘူးဘယ်နိုင်ငံမှမဒီလောက်ကြာတာမဟုတ်ဘူးသို့သော်ညာလဲတရားဥပဒေစိုးမိုးရေးကိုဥထိတ်ထားပြီးတော့အေးချမ်းချမ်းတည်တည်ငြိမ်ငြိမ်နဲ့ဒီကာလကိုဖျက်သန်းဖို့ပြည်သူကအဆင်သင့်မယ်အဲ့ဒါအင်တာနေစာကိုလည်းကောင်းတယ်မတော်ပြည်သူတွေရဲ့အရေးချင်းကိုလည်းထွက်ဖို့ပြရတာပေါ့ဒီလိုပြည်သူတွေကပူးပေါင်းဆောင်ရွက်မယ်ဆိုရင်မတော်မအောင်မြင်နိုင်စာအကြောင်းမရှိပါဘူး
အရင်တော့အမောက်ကျွန်တော်တို့ကတိုင်းပြည်တစ်ခုလုံးရဲ့ဒီမိုကရေစီကောင်းဆောင်လို့ခေါ်ကြတာပေါ့နော်အဲ့တော့အရင်ကအမောက်ကတိုင်းပြည်တစ်ခုလုံးရဲ့ဒီမိုကရေစီကောင်းဆောင်ဖြစ်ပါတယ်အခုကျတော့အမောက်ကတိုင်းပြည်တစ်ခုလုံးကိုကိုစားပြုတဲ့ဒီမိုကရေစီကောင်းဆောင်ရဲ့ကောင်းဆောင်ဖြစ်လာပြီကျွန်တော်ဆိုတာဒီလွှတ်တော်ကိုယ်စားလှယ်အများစုကအမတို့ပါတီရဖို့နော်အဲ့တော့တာဝန်တွေဝေမျှနိုင်တဲ့အတွေ့အမောက်တက်တာအသွားမလားဒါမှမဟုတ်ပို့ပြီးပြန်မလာမထင်လား
ကိုယ်စားလှယ်တွေကိုကောင်းဆောင်နေလို့မပြောပါနဲ့အဲ့လိုဟာမဟုတ်ဘူးဒါခေါင်းဆောင်မို့မဟုတ်ဘူးပြည်သူလူထုကိုလှုပ်ကြွေးပြုဖို့အဲ့ဒီလိုပဲစဉ်းစားစီခြင်းတယ်ခေါင်းဆောင်နဲ့အမလီကိုစလေးတို့သွားပြီးတော့ခေါင်းဆောင်တွေပါလို့သွားမပြောပါနဲ့အဲ့လိုစိတ်သက်တွေလုံးဝအမပေးခြင်
းဟုတ်ကဲ့အမအဲ့တော့သူတို့ကပြည်သူကိုလှုပ်ကြွေးပြုမဲ့လူတွေများလာတော့အမရဲ့တာဝန်တစုံတရာကိုသူတို့အမဝေမျှပြီးတာဝန်တွေပေးမှာဟုတ်အဲ့ဒါဆိုရင်အမလက်ရှိလောက်ကပို့ပြီးတက်တာသွားမလားဒါမှမဟုတ်အမပို့ပြီးတာဝန်ကြီးကြီးလာ
မတူဘူးလေအခုလောက်ရမယ့်အလုံးနဲ့အရင်လုတ်ခဲ့တဲ့အလုံးနဲ့မှမတူပဲအရင်တော့ဆိုလို့ရှိရင်ဒါအဖွဲ့ချုပ်ကရှင်သန်ရေးအတွက်အဖွဲ့ချုပ်ကလှုပ်ရှားမှုအတွက်လုတ်ရတာလေအခုဆိုလို့ရှိရင်တတိုင်းပြည်လုံးအတွက်လုတ်ရမှာဆိုတော့ဘယ်လို့မှအလုတ်ကငဲသွားစရာအကြောင်းမရှိဘူးပို့ပြီးတော့တာဝန်ကြီးကကြီးလာတာပဲတာဝန်ကြီးကြီးလာတာနဲ့အမျှပို့ပြီးတော့အလုတ်လုတ်ရပါမယ
်အမမမိတ်ဆွေကောင်းတွေအများကြီးရှိတာကြောင့်သိပါတယ်ဒါပေမဲ့လက်တပွဲပွက်ထားတဲ့သူတွေလည်းရှိနိုင်တာပေါ့အမမိတ်ဆွေကောင်းတဲ့မိတ်ဆွေတူဘယ်လိုခွဲကြမလဲ
ဒါရရှိမှပေါ်တာပဲဘလို့မှကြိုတင်ပြီးတော့ဒီလူဟာအမြဲပဲမိတ်ဆွေကောင်းဖြစ်မယ်မိတ်ဆွေတူပဲဖြစ်ပါတယ်လို့အဲ့လိုဆုံးဖြတ်လို့မရအောင်ဒါပေမဲ့ကိုယ်နဲ့ပေါင်းသင်းလာတဲ့အခါမှာဒီလူတယောက်ဟာဘယ်လောက်သစ္စာရှိလဲဘယ်လောက်တမာတိရှိလဲကိုယ်ပေါ်မှာဘယ်လောက်မေတ္တာထားလဲဘယ်လောက်စေတနာထားလဲဆိုတော့ပေါ်တာပါပဲပေါ်တာပါပဲဒီလိုတော်ဝင်ကြီးကိုထမ်းဆောင်နေရတဲ့လူတွေနားမှာမိတ်ဆွေတို့တွေတော့လည်းရှိတတ်တာပေါ့ဒါကတော့ကိုယ်ကသတိထားမှာ
ဟောအမပေါ်လူတချို့ကတန်တရားရှိနေစေပဲဆိုတာကျွန်တော်တွေ့တယ်အဲ့လူတွေအမဘယ်လိုသဘောထားလဲ
ဒါတော့သဘောဝကြပါတယ်လုံးဝလူတိုင်းရဲ့အယုံကြည်မှုရရှိခဲ့တယ်ဆိုရင်နိုင်ငံရေးသမားဘယ်တော့မှရှိဘူးလို့လဲဒီကဘာမှာအမြင်တွေကတူတာမှမဟုတ်ပဲ
မမာနာကြီးတဲ့အခါမှာအမားတွေလုံမိတတ်တယ်ခင်ဗျာတခါမာနာကိုချလိုက်ပြန်တော့လဲမာနာနဲ့အတူစိတ်ဓာတ်တွေစွမ်းအားတွေရောပါပါလူပြောလူညာဖြစ်သွားတတ်သလားလို့အဲ့ဒါဘယ်လိုကြင်ကြံအောင်လဲ
ဘာလို့ကမှဆိုအမနာအကြောင်းပြောနေလဲ။ဘာအမြဲပဲဒါတာဝင်ကိုပဲဦးစားပေးပြီးတော့ပြောပါလို့အမြဲပဲပြောတယ်။ကိုတာဝင်ဟာဘာလဲ။ကိုတာဝင်ဟာဒါဆိုလို့ရှိလို့ရှင်ဒီတာဝင်ကြည့်ပြောင်းလုပ်ဖို့ပဲ။အဲ့ဒါဟာမာနာတွေဘာတွေနဲ့ဆက်ဆက်နေတာမဟုတ်ဘူး။တာဝင်သိစိတ်နဲ့ဆက်ဆက်နေတာ။ကိုယ့်ရဲ့အစွမ်းစာကိုကိုမမကန်ကသုံးဖို့။အဲ့ဒါမာနာဆိုလို့ရှင်လေဒါမာနာကောက်နေလို့ပြောရမှာပေါ့။လူတိုင်းကိုကျင့်ကြအောင်လို့ဆိုတာဘယ်သူမှမလုပ်လို့မရအောင်။ဘယ်သူမှလုပ်လို့မရအောင်။ဒါမဖြစ်နိုင်တဲ့ကိစ္စကြီးပဲကိုကိုကိုတောင်မှတရားရဂိုင်းနှုတ်ကျင့်တတ်အောင်ကိုလုပ်လို့ရလို့လားလူတယောက်ကကိုကိုကိုအမြဲဖန်နေလို့သူသတ်မှတ်လို့မရအောင်ကိုလည်းမှားတဲ့အခါရှင်းရှင်းမှာပေါ့အဲ့ဒါမှားတဲ့အခါငါအမြဲပဲပြောတယ်လေဝေဘာနာဘလူးမှမခံကျင်ဘူးဝေဘာနာခံကျင်တာချိန်ဝန်းနာခံကျင်တာဆိုချိန်ဝန်းနာခံကျင်တာပေါ့ဒါပေမဲ့ဝေဘာနဲ့အခါကြာလို့ရှင်စဉ်းစားစရာနှစ်ခုပဲရှိတယ်သူ့ဝေဘာချက်ကမှန်လားမမှန်ဘူးလားမှန်တယ်ဆိုရင်ကိုကိုကိုပြင်လိုက်မမှန်လို့ရှင်ကိမဆိုင်နေတော့ခေါင်းထဲမထားနေတော့ဒါပဲရှိတယ်